ညီရကုလသမဂ္ဂရုံးချုပ်မှာကျင်းပနေတဲ့86ကြိမ်မြောက်ထရီနီလာခံမှာမြန်မာနိုင်ငံနဲ့ပတ်သက်ပြီးစိုးရိမ်စိတ်ပူကြောင်းနဲ့လိုအပ်တဲ့အကူအညီတွေကိုပေးနေကြကြောင်းမလေးရှားနဲ့ထိုင်းအစိုးရခေါင်းဆောင်တွေကစနေနေ့သူတို့ရဲ့မင်ခွန်းတွေထဲမှာထည့်သွင်းပြောကြားခဲ့ကြပါတယ်။မလေးရှားဝန်ကြီးချုပ်အစ်မေးလ်ဆက်ဘရီယာကုတ်ကမြန်မာရေးဟာအထူးစိုးရိမ်ရစေအခြေအနေမှာရှိနေပြီးမြန်မာပြည်ထောင်အဖြေရှာဖို့အရေးကြီးလိုအပ်နေတယ်လို့ကမ္ဘာနိုင်ငံတွေကိုစနေနေ့ပြောကြားတဲ့မင်ခွန်းမှာတင်ပြခဲ့ပါတယ်
။ The situation in Myanmar remains of grave concern.
မြန်မာနိုင်ငံရဲ့ချင်းနေဟာအထူးစိုးရိမ်စရာကောင်းနေစေဖြစ်ပါတယ်။မြန်မာပြည်သူတွေရဲ့ဆန္ဒနဲ့အကျိုးစီးပွားကိုလေးစားဖို့ဘယ်လောက်အရေးကြီးလဲဆိုတော့ကိုမလေးရှားကပြည့်စုံအောင်ထုတ်ကိုမပြောနိုင်မဖြစ်နေပါတယ်။အထူးသဖြင့်မြန်မာနိုင်ငံမှာရင်ဆိုင်နေရတဲ့ကြီးမားတဲ့စိန်ခေါ်မှုတွေအတွက်ငြိမ်းချမ်းတဲ့အဖြေရှာနိုင်မှုလိုနေတာပါ။မြန်မာနိုင်ငံရဲ့လူခွင့်အခြေအနေတွေအတွက်မလေးရှားကအထူးစိုးရိမ်နေတာနဲ့အတူဒါဟာနိုင်ငံရင်းကျန်းမာရေးဆောင်ရွက်မှုဆက်နဲ့မရှိတဲ့လောက်ဖြစ်နေမှုကြောင့်ပိုဆိုးလာဖို့ပဲရှိပါတယ်။ဒါကြောင့်လူကနေသူတွေစီအကူအညီတွေရောက်နိုင်မှုအဓိကလိုအပ်နေတာပါလို့ပြောသွားတာပါ။ထိုင်းဝန်ကြီးချုပ် Project Chan Ho Cha ကလည်းစနေနေ့အတွက်ကြိုတင်ရုပ်သံမင်ခွန်းပေးဖို့ရမှာမြန်မာနိုင်ငံနဲ့ပတ်သက်ပြီးနိုင်ငံတွင်းပြန်လည်တွေးဆရေးနဲ့ငြိမ်းချမ်းတဲ့ဝင်ကျင်တစ်ခုကိုဖန်တီးပေးနိုင်ဖို့အတွက်တန်တမန်နီလန်းဘောင်းဆောင်ကိုတုံပြီးပံ့ပိုးကူညီပေးမှာဖြစ်ကြောင်းပြောပါတယ်။ဒါအပြင်အာဆီယံဖွဲ့ဝင်နိုင်ငံဖြစ်တဲ့အိန္ဒိယမြန်မာအတွက်အာဆီယံခေါင်းဆောင်တွေချမှတ်ထားတဲ့အချက်၅ချက်ပါသဘောတူညီချက်အတိုင်းထိုင်းနိုင်ငံကအပြည့်အဝပံ့ပိုးပေးမှာဖြစ်ကြောင်းနဲ့ကျွမ်းမရင်းနဲ့လူသားချင်းစာနာမှုဆန်အထောက်အကူတွေပေးဖို့ပါပူးပေါင်းဆောင်ရွက်မှာဖြစ်ကြောင်းပြောပါတယ်။